29ကြိမ်မြောက်အရှိတောင်အာရှအာကစားပြိုင်ပွဲစတင်ဖွင့်လှစ်တဲ့နေ့မှာပဲမြန်မာနိုင်ငံအကျဉ်းထောင်တွေမှာကြန့်ရှိနေတဲ့နိုင်ငံအကျဉ်းသား40ကျော်ကိုနိုင်ငံတော်သမ္မတရဲ့လွန်ငင်းချမ်းသာခွင့်နဲ့ဒီကနေ့ထပ်မံလွှတ်ပေးလိုက်ပါတယ်။နိုင်ငံအကျဉ်းသားစီစီရေးကော်မတီကတော့အကျဉ်းထောင်တွေထဲမှာအနည်းဆုံးနိုင်ငံအကျဉ်းသား40ကျော်လောက်ထပ်မံကြန့်ရှိနေတယ်လို့နိုင်ငံရေးပုံမှန်နဲ့ရင်ဆိုင်နေရတဲ့အမှုပေါင်း200ကျော်လောက်လည်းကြန့်ရှိနေစေဖြစ်ပါတယ်။သူတို့လွတ်မြောက်ရေးကိုဆက်လက်ကျိုးစားဆောင်ရွက်သွားမယ်လို့ပြောကြပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA သတင်းတော့ကိုမိုးစောကသတင်းပေးပို့ပါတယ
်ဟုတ်ကဲ့ဒီကနေ့လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတွေကတော့အင်းစိန်တာယာဝရီမန္တလေးပသိမ်ပဲခူးတထုံကော့တောင်မြကြီးနားဘူဒီတောင်နဲ့တောင်ငူစတဲ့ထောင်တွေကဖြစ်ပါတယ်ဒီလိုလွတ်မြောက်လာသူတွေဟာနိုင်ငံရေးအကျဉ်းသားများစီစီရေးကော်မတီကတင်ပြထားတဲ့သူ42ဦးပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကဦးသက်ဦးကပြောပါတယ
်ကျွန်တော်တို့စီရင်ရ42ယောက်အော်စုစုပေါင်း၄၄ယောက်လွတ်တယ်လို့သိရတယ်။တန်တဲ့၃ယောက်ဥစ္စာကကျွန်တော်တို့ကရှင်းမရဘူးဗျာ။ဥပမာဘယ်ထောင်ကလွတ်လဲ၊နာမည်ကဘယ်လဲ၊အဲ့ဒီဥစ္စာလည်းရှင်းနေမရ။အများကြီးကဒီပုံမှန်68အဲ့ဒီဥစ္စာအများကြီး
ဒီကနေ့အင်းစိန်ထောင်ကလွတ်မြောက်လာသူတွေထဲမှာလေဘရွန်တောင်တပိတ်စခန်းကိုအင်အားသုံးဖြိုခွင်းတာကိုကန့်ကွက်ဆန္ဒပြခဲ့ပြီးပုံမှန်68နဲ့ထောင်တရချမှတ်ခံခဲ့ရတဲ့ကိုဒီငိမ့်လင်းလည်းပါဝင်ပါတယ်။သူ့ကိုထောင်ကလွှတ်ပေးတဲ့အပေါ်မှာကိုဒီငိမ့်လင်းကအခုလိုသုံးသပ်ပါတယ
်။ကျွန်တော်တို့များများဝင်မှန်းပြီးဒီငိမ့်ချထောင်ချလိုက်တယ်ပြီးတော့ပြန်လွတ်တယ်ဆိုရတဲ့ဒီနိုင်ငံတော်သမ္မတရဲ့ဒီနေ့ကနိုင်ငံရေးအကျဉ်းသားကိုပြန်လွှတ်ရမယ်ဆိုရင်မဖြစ်မနေကောင်းသေးဘူးလို့ကျွန်တော်ခံစားမိရတယ်ကကျွန်တော်တို့ဒီလိုချင်းမှာပြန်လုပ်ပေးတဲ့ခေါ်တာသူရနိုင်ငံသားတွေတို့ကဒီနိုင်ငံရေးကစားကွက်တစ်ခုအနေနဲ့ပြည်သူတွေနဲ့ကစားနေတယ်လို့ပဲကျွန်တော်မြင်တယ်ကစားကွက်တစ်ခုအနေနဲ့ပဲနိုင်ငံသားမှာတိုင်းလို့ကောင်းအောင်ပြောထားလိုက်တယ်လို့ပဲကျွန်တော်မြင်ပါတယ်
ကိုဒီငင်းလင်းနဲ့သူနဲ့အမှုရဲတူသူ၅ဦးကိုနိုဝင်ဘာလ22ရက်နေ့ကထောင်ဒဏ်ချမှတ်ခဲ့တာကြောင့်နောက်တစ်ပတ်ဆိုရင်ပြန်လည်လွတ်မြောက်ဖို့ရှိနေတာလည်းဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများစစ်စေးရေးကော်မတီဝင်ဥဘိုကြီးကလက်တလောစီစစ်ထားတဲ့စီရင်ရဆိုရင်အကျဉ်းထောင်တွေအတွင်းမှာနိုင်ငံရေးအကျဉ်းသား40ကျော်လောက်ကျန်ရှိနေတယ်လို့လည်းပြောပါတယ်။
နောက်လက်ရှိအကျဉ်းထောင်ထဲမှာကျန်နေတာကနောက်ထပ်44ဦးကျန်နေပါသေးတယ်။ဒါကထောင်ချပြီးသားပေါ့။အမှုရင်ဆိုင်နေရတာတွေရှိနေပါသေးတယ်။ဥပမာရေမင်းဦးတို့လိုမျိုးအင်းစိန်တောင်တွေမှာအမှုရင်ဆိုင်နေရတာတွေရှိတယ်။ဒေါ်မင်းမြေတို့လိုမျိုးဒီမြစ်ချီလာဘက်မှာအခုမှပင်းဖွဲ့ပုံမှာ6နဲ့အမှုရင်ဆိုင်နေရတာတွေရှိတယ်။အခြားပုံမှာ18နဲ့အမှုရင်ဆိုင်နေရတာတွေက200နီးပါးလောက်ရှိပါတယ
်။လက်ရှိစီစစ်ထားတဲ့စီရင်အပြင်ထပ်မံကြန့်ရှိနိုင်တဲ့နိုင်ငံရေးအကျဉ်းသားတွေကိုဆက်လက်စီစစ်သွားမယ့်အစီအစဉ်ကိုလည်းဥပိုကြီးကအခုလိုပြောပါတယ်။
တကယ်လို့ဒီမိမိရဲ့မိသားစုဝင်တယောက်ယောက်ကနိုင်ငံရေးအထင်းသိမ်းခံရတယ်အဖန်စီခံရတယ်ဆိုတော့မျိုးကိုယုံကြည်လို့ရှိရင်အချက်လက်ထောက်ထားခံရမှာမနဲ့သမရယုံကိုပဲဖြစ်ဖြစ်88ယုံကိုပဲဖြစ်ဖြစ်ကျွန်တော်တို့ဒီနိုင်ငံရေးကျန်းမာဟောင်းများအဖွဲ့ယုံကိုပဲဖြစ်ဖြစ်ကျွန်တော်တို့ဒီ time မှာဆိုလဲ AAP ကိုပဲဖြစ်ဖြစ်ဆက်သွယ်ပြီးတော့ကျွန်တော်တို့အကြောင်းကြားရဖို့အဲ့လိုအကြောင်းကြားရဆိုလို့ရှိရင်ကျွန်တော်တို့အချက်လက်ခံရမှာဖြစ်တယ်ဆိုလို့ရှိရင်ဒါတွေကိုစီစစ်သွားမှာပါအဲ့လိုတင်ညာချက်တွေကိုထုတ်ဖို့လဲကျွန်တော်တို့အစိုးရဘက်ကတိုက်တွန်းတာပါတယ်ကျွန်တော်တို့တရင်သာရီကမှထည့်ပြီးကြညာဖို့သဘောတူထားပြီးရှိပါတယ
်လောလောဆယ်နိုင်ငံရေးပုံမှန်နဲ့ရင်ဆိုင်နေရတဲ့အမှု200အတွက်လဲဆက်လက်ဆောင်ရွက်နေစေရှိကြောင်းနဲ့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားမရှိဖို့ဆိုရင်အစိုးရနဲ့လွှတ်တော်ကပါပူးပေါင်းဆောင်ရွက်ဖို့လိုမယ်လို့လဲဥပိုကြီးကသုံးသပ်ပါတယ
်ကျွန်တော်တို့ကတော့နိုင်ငံရေးအကျဉ်းသားတယောက်ဂျန်နေတယ်ဆိုရင်တော့မှဒီနိုင်ငံရေးအကျဉ်းသားဂျန်နေတဲ့နိုင်ငံရေးအကျဉ်းသားတယောက်ဆက်လုပ်ဖို့အတွက်ဆက်ပြီးတော့လှုပ်ဆောင်နေကြပါပါအဲ့လိုပဲတခြားဒီနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကြီးနောက်တခြားဒီနိုင်ငံရေးပါတီအဖွဲ့စည်းအသီးသီးတွေကလည်းဒီနိုင်ငံရေးအကျဉ်းသားတွေအကုန်လုံးမျက်ဖို့အတွက်ပူးပေါင်းပါဝင်လှုပ်ဆောင်မှုလုပ်ရတယ်။အဲ့လိုပဲလွှတ်တော်ဘက်ကအစိုးရဘက်ကအကုန်လုံးကပူးပေါင်းပါဝင်ဆောင်ရွက်ဖို့လုပ်ရတယ်။အခုမြန်မာနိုင်ငံမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားတည်နာကတိုင်းပြည်ရဲ့တည်နာဖြစ်ပါတယ်။အဲ့လိုအကုန်လုံးကပူးပေါင်းဖြည့်ရှင်းမယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားကုန်မတော်စရာကြောင့်ဘာမှမရှိပါဘူး။ဒါပေမဲ့ပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်တို့ဒီမဟုတ်တချို့ဌာနဆိုင်ရာတချို့ကျိုးကအဖြစ်ဝပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်တော့ဒီကတော့ပြီးဆုံးမှာမဟုတ်ဘူးနဲ့2014လောက်ကိုးနေပါပ
ါပြီးခဲ့တဲ့နိုဝင်ဘာလ15ရက်နေ့ကတော့နိုင်ငံရေးအကျဉ်းသား69ဦးကိုအကျဉ်းထောင်18ခုကနေလွှတ်ပေးခဲ့ပါတယ်မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP ရဲ့စီးရင်အရာဆိုရင်နိုင်ငံတော်သမ္မတဦးသိန်းစိန်ခေါင်းဆောင်တဲ့အစိုးရလက်ထက်မှာလူငင်းချမ်းသာကွင်းနဲ့အကျဉ်းသား14ကျိန်လွှတ်ပေးခဲ့ပြီးနိုင်ငံရေးအကျဉ်းသားစုစုပေါင်း1141ယောက်လွတ်မြောက်ခဲ့ပြီးဖြစ်ပါတယ်